COVID-19 ကာကွယ်ဆေးစံသက်ထုတ်လုပ်နေတဲ့ဗြိတိန်ဆေးဝါးကုမ္ပဏီ AstraZeneca နဲ့ထိုင်းဆေးဝါးကုမ္ပဏီတခုတို့ရဲ့သဘောတူညီချက်အရအရှိတောင်အရှဒေသတွင်ထိုင်းနိုင်ငံဟာကာကွယ်ဆေးအတွက်အဓိကအချက်ချာကြတဲ့နိုင်ငံဖြစ်လာဖို့ရှိနေကြောင်းထိုင်းတာဝန်ရှိသူတဦးကတောက်ကြနေကပြောကြားခဲ့ပါတယ်။ AZD1222 လို့အမည်ပေးထားတဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်းတန်းနေရာကိုထုတ်လုပ်ဖို့ AstraZeneca နဲ့ဘန်ကောက်အခြေစိုက် Siam Bioscience တို့ပြီးခဲ့တဲ့လနှောင်းပိုင်းကသဘောတူလက်မှတ်ရေးထိုးခဲ့ကြောင်းထိုင်းမျိုးသားကာကွယ်ဆေး Institute ညွှန်ကြားရေးမှူးနခွန် Primsari က VOA ကိုပြောကြားခဲ့ပါတယ်။ကာကွယ်ဆေးထုတ်လုပ်ဖို့သဘောတူလက်မှတ်ရေးထိုးတဲ့အထက်မှာထိုင်းကျန်းမာရေးဝန်ကြီးဌာနနဲ့ပြည်ရင်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ SCG ရဲ့ထုတ်ပိုးပစ္စည်းများနဲ့ဓာတုဗေဒဆိုင်ရာဌာနခွဲလည်းပါဝင်ပါတယ်။ထိုင်းနိုင်ငံကထုတ်မဲ့ကာကွယ်ဆေးအများစုဟာပြည်ပနိုင်ငံတွေကိုတင်ပို့ဖို့ဖြစ်တယ်လို့လည်းနခွန် Primsari ကပြောပါတယ်။စုစုပေါင်းကာကွယ်ဆေးအလုံးရေတန်းနေရထုတ်လုပ်မဲ့အထက်မှာထိုင်းနိုင်ငံအနေနဲ့အလုံးရေ26တန်းလောက်ပဲရဖို့တည်ကြတယ်လို့ရှိနေပြီးဒီထက်ပိုရဖို့ကြိုးပမ်းဖို့ရှိနေပေမဲ့အများစုကတော့ပြည်ပကိုအဓိကတင်ပို့မှာဖြစ်တယ်လို့ဆိုပါတယ်။AstraZeneca ရဲ့ထိုင်းနိုင်ငံရုံးခွဲကလည်းကာကွယ်ဆေးထုတ်လုပ်မဲ့အစီအစဉ်ကိုအတည်ပြုခဲ့ပြီး VOA ကိုစာနဲ့တုံ့ပြန်တဲ့အထက်မှာထိုင်းကျန်းမာရေးဝန်ကြီးဌာန SCG Siam Bioscience နဲ့ AstraZeneca တို့ပူးပေါင်းထုတ်လုပ်မဲ့ COVID-19 ကာကွယ်ဆေးဟာအရှေ့တောင်အာရှနိုင်ငံတွေမှာကြဲကြဲပြန့်ပြန့်အသုံးပြုဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။